မြန်မာနိုင်ငံမှာဆီယနာတိမ်မှုဖြစ်ပေါ်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ကိုလက်နက်နဲ့ဗန်ဒါငွေကြီးအရာထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ်ပြစ်မှတ်ထားအရေးယူတဲ့ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေထပ်ပြီးတော့ချမှတ်လိုက်ကြောင်းဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတည်ထောင်သူဦးတည်စားရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်2019ခုနှစ်အတွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာရှင်လင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဦးတည်စားကဝယ်ယူပေးခဲ့တယ်လို့ဗြိတိန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်စေတဲ့နေရာတွေမှာအသုံးပြုခဲ့တဲ့ဤပညာတွေရရှိရေးဦးတည်စားကဗန္ဒာငွေကြေးထောက်ပံ့ပေးရခဲ့တယ်လို့လည်းဒီကနေ့ရည်စွယ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တချို့ကိုပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ကလေးငယ်တွေအပါအဝင်အပြစ်မဲ့အရက်သားပြည်သူတွေကိုတပ်ဖြတ်မှုမှာအသုံးပြုတဲ့လက်နက်တွေဝယ်ယူရေးစစ်တပ်ကငွေကြေးရရှိအောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲပေါ်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒဏ်ခတ်အရေးယူမှုတွေလှုံ့ဆော်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။